တရုတ်နိုင်ငံသားရေးဝန်ကြီးကကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးပြန်တည်ဆောက်ဖို့နိုင်ငံသားကြီးရာဆွေးနွေးပွဲကြီးတစ်ခုမှာတောင်းဆိုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဝမ်ယီအနေနဲ့ဘီဂျင်းမှာလုပ်တဲ့နိုင်ငံတကာအခြေအနေနဲ့တရုတ်နိုင်ငံသားဆက်ဆံရေးဆွေးနွေးပွဲအတွင်းမေကွန်းပြောရမှာ2020ခုနှစ်ဟာတရုတ်နိုင်ငံရဲ့တန်တမာရေးအရေးပါမှုကိုကိုဗစ်ကာလအခက်အခဲကြားအင်တာနက်အွန်လိုင်းကတဆင့်ပြသနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ဒါ့အပြင်ဝန်ကြီးဝမ်ကပဲအိန္ဒိယနိုင်ငံတွေအနေနဲ့လည်းတက်ကြွတဲ့ပူးပေါင်းဆောင်ရွက်မှုဆက်ထိန်းထားနိုင်ခဲ့ပြီးပိုလန်မှာတည်စီမံကိန်းဝင်နိုင်ငံတွေနဲ့ကုန်သွယ်မှုပမာဏဒေါ်လာ800ဘီလီယံကျော်တိုးမြင့်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဆက်ဆံရေးအတွက်လည်းအခုလိုပြောလိုက်ပါတယ်။
雙方應當力爭求同存異穩妥。
နှစ်ဖက်နိုင်ငံတွေအနေနဲ့မတူညီမှုတွေကိုမှန်မှန်ကန်ကန်ကိုင်တွယ်ပြီးဘုံသဘောတူညီတာကိုရှာဖွေနိုင်ဖို့လည်းကြိုးပမ်းသွားဖို့လိုမယ်။ဒုတိယအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်စဖို့လိုမယ်။နှစ်ဖက်အကျိုးတွေပူးပေါင်းဆောင်ရွက်မှုဟာနှစ်ဖက်ဆုံရေးအတွက်ဥစားမောင်းနေအားတွေပါလို့ပြောသွားတာပါ။ဝန်ကြီးဝန်ကြီးကဆက်ပြီးအွန်လိုင်းသံတမန်ရေးကတဆင့် COVID-19 တိုက်ဖျက်ရေးအတွက်သမရရှိချင်းပင်တဲ့သူကမ္ဘာကောင်းဆောင်တွေပူပေါင်းပြီးဒီခက်ခဲတဲ့ကမ္ဘာကံယောဂကာလစိန်ခေါ်မှုတွေကိုဖြတ်သန်းနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်